အမေရိကန်ရဲ့ပိတ်ဆို့မှုအရပြပရှိချိတ်ပိတ်ခံထားရတဲ့အီရန်နိုင်ငံပိုင်ရန်ပုံငွေတချို့ကိုတဖြည်းဖြည်းဖြေလျှော့ပေးဖို့သမ္မတဥပမာအစိုးရကစဉ်းစားနေပြီလို့သတင်းတွေမှာဖော်ပြနေကြပါပြီ။အီရန်ရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးကိုရည်ရွယ်ပြီးအမေရိကန်ကပိတ်ဆို့မှုတွေနဲ့အရေးယူထားတာဖြစ်ပါတယ်။ပိတ်ဆို့မှုတွေဖြေလျှော့ပေးမယ့်အစီအစဉ်အရအီရန်ရဲ့ချိတ်ပိတ်ထားတဲ့ပိုင်ဆိုင်မှုတွေကိုအရစ်ကြပြန်လည်ထုတ်ယူနိုင်တော့မှာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးဂျနီဗာမြို့မှာဒီတစ်ပတ်တည်းကျင်းပခဲ့တဲ့ဆွေးနွေးပွဲနောက်ပိုင်းအမည်မဖော်လိုသူအကြီးအကဲတာဝန်ရှိသူတူကိုကိုကာပြီးသတင်းတွေကဖော်ပြလိုက်တာပါ။အင်ဂျီရောပြောခွင့်ရသူဂျေကန်နီကတော့အီရန်နိုင်ငံဟာအရင်တုန်းကမတွေ့ခဲ့ရဘူးတဲ့အလေးနဲ့ထားလာတယ်လို့အနှစ်သာရရှိရှိဆွေးနွေးလာတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီဆွေးနွေးပွဲတွေမှာပိတ်ဆို့မှုတွေဖြေလျှော့ပေးမယ်ဆိုတဲ့အချက်အတိအကျပါဝင်တယ်ဆိုတာမျိုးကိုပြောဖို့အချိန်မတန်သေးတဲ့အကြောင်းခန့်မှန်းနေကြတာသာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူနောက်တစ်ဦးဖြစ်တဲ့ဘနက်ဒက်မီဟန်ကဆိုပါတယ်။အမေရိကန်ရဲ့ပိတ်ဆို့မှုတွေဖြေလျှော့ပေးမယ်ခြေလှမ်းတွေလှမ်းဖို့အလေးနဲ့မစင်စားခင်မှာအီရန်နေနဲ့အနှစ်သာရရှိတဲ့ပွင့်လင်းမြင်သာတဲ့တေးကြတဲ့အရေးတူလှုပ်ရှားမှုတွေကိုပြသဖို့သဘောတူရပါလိမ့်မယ်လို့မစ်မီဟမ်ကပြောပါရတယ်။ဒီချိန်ထဲမှာပဲအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကတော့အီရန်ပေါ်ဖိအားတွေလျှော့ပေးလိုက်မယ်ဆိုရင်သမိုင်းတွင်မဲ့မဟာအမားအဖြစ်မှတ်တမ်းတင်ခြင်းခံရမယ်လို့သတိပေးလိုက်ပါရရှင်။